This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံလူနေရတာအပံတဘာဝဘီဆက်အနရှင်ဘီတို့ကနေကင်ဝေးပြီဘီကင်လုံချုံကျမကြပါစီလို့ဗီဒီယိုအန်ယူဂျီအဖွဲ့သားများကစွတ်တောင်းမြတ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်မေလ10ရက်နေ့ဗီဒီယိုအန်ယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ဗီဒီယိုအန်ယူဂျီရဲ့စီရေးသတင်းကောင်းထုတ်ချက်ကိုလူဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ KNU တဝဲခရိုင်ဌာနချုပ်ဟောင်းတီရှိရာထီကီဒေတာအားအလုံးစုံပြန်လည်တင်ပိုက်ဖအန်ခရိုင်လေးပနာတီခေါ်တခေါ်ဘီခွီးတက်စကန်ကိုလည်းတင်ပိုက်ရရှိတဲ့သတင်းကိုတင်ပြပေးပါမယ်ကရင်အမျိုးသားအစည်းအရုံး KNU မြိတ်တဝဲခရိုင်တပ်မဟာလီဌာနချုပ်ဟောင်းတီရှိရာထီကီဒေတာအတွင်းကထီကီဘျူဟာစစ်ကောင်စီတက်စကန်ကို KNL KNDO ဦးဆောင်တဲ့ပူပေါင်းတော်လှန်ရေးတပ်ဖွဲ့တွေကတင်ပိုက်ရရှိခဲ့တယ်လို့သိရပါတယ်မေလ9ရက်နေ့မှာထီကီဘျူဟာစကန်ကိုအလုံးစုံတင်ပိုက်နိုင်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကလည်းထီထာဘျူဟာစကန်ကိုတင်ပိုက်ထားနိုင်ခဲ့တာကြောင့်ထီကီဒေတာတစ်ခုလုံးကိုပြန်လည်တင်ပိုက်ရရှိခဲ့တာလို့ဆိုပါတယ်အလားတူ KNU ဖအန်ခိုင်တပ်မဟာ9နေမြေပိုင်းကျုံတာကရယ်မြို့နယ်ကခလာရ24တပ်အထိုင်ချတပ်ဆွေးထားတဲ့လေးပနာဒီခေါ်တခေါ်ဘီခွီးစစ်ကောင်စီတပ်စခန်းကိုလည်းမေလ9ရက်နေ့မနက်9နာရီကမ်းမှာ KNL နဲ့ KNDO ပူးပေါင်းတပ်ဖွဲ့ကအပိသက်တိုက်ခိုက်သိမ်းပိုက်ရှင်းလင်းရရှိခဲ့တယ်လို့သိရပါတယ်ဒါအပြင် KNU တပ်မဟာ3ခလေလူထုခရိုင်ညောင်လေးပင်ရွှေကျင်မြို့နယ်ညောင်ချေတောက်ကျေးရွာကစစ်ကောင်စီရဲ့ခမာရ698တပ်ရင်းကိုမေလ10ရက်နေ့ညပိုင်းမှာ KNL PDF ပူးပေါင်းတပ်တွေကအပိသက်သိမ်းပိုက်ရရှိခဲ့သေးတယ်လို့သိရပါတယ်ခင်ဗျာဆလဘီဗုတ်ပြင်းမှာစစ်ကောင်စီရင်တန်းကိုကြားပြတ်တိုက်ခိုက်ခဲ့ရာတအူးသေးဆုံးပြီးတော့358တပ်ရင်းမှုအပါအဝင်20ဦးခန့်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်တနင်္လာနေ့တိုင်းဗုတ်ပြင်းမြို့နယ်မှာစစ်ကောင်စီရင်တန်းကိုကြားပြတ်တိုက်ခိုက်ခဲ့ရာတက်ချက်တအူးသေးဆုံးပြီးတော့358တပ်ရင်းမှုအပါအဝင်20ဦးခန့်ဒဏ်ရာရရှိခဲ့တယ်လို့ KNL တပ်ရင်း233တပ်ခွဲ3ကထုတ်ပြန်ထားပါတယ်မေလ10ရက်နေ့မိုးလွယ်2နာရီမိနစ်20ခန့်မှာဗုတ်ပြင်းဘက်ကဖီဂိုကား5စီးကြောက်ကား2စီးအင်အား100ခန့်ဖြင့်လေညာဘက်ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုဘိုးသားကြီးရွာနဲ့ဝက်ချောင်းကြီးရွာကြားကြောက်ဖြူတောင်ရေချိုချောင်းအနီးမှာမိုင်းဆွဲပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီအမြောက်တပ်ကတက်ချက်တအူးတည်ဆုံးခဲ့ပြီးတော့ပုတ်ပြင်း38တက်ရင်မှတက်ရင်မှုအပါအဝင်20ဦးခန့်ဒဏ်ရာရရှိခဲ့ကဗီဂိုကားတစ်စီးကိုတင်ပတ်ရရှိခဲ့တယ်လို့သိရပါတယ်အဆိုပါတိုက်ခိုက်မှုကို KNL တက်ရင်233တက်ခွဲ4ကော့တောင်းခရိုင်အမှတ်1တက်ရင်တက်ခွဲ2 Flying Star Force ပုတ်ပြင်းမြို့နယ်ပကဖားနဲ့ပုတ်ပြင်းမြို့နယ်ပြည်သူ့ရဲတပ်ဖွဲ့တို့ကပူပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာဆလဘီပလောမျိုးမရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ရာဒုရဲအုပ်တအူးနဲ့ရဲတပ်သားတအူးတီဆုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တနင်္လာနေ့တိုင်းပလောမျိုးနယ်တောင်ယာကန်ကျေးရွာမှာရှိတဲ့ပလောမျိုးမရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ရာဒုတိယရဲအုပ်တအူးနဲ့ရဲတပ်သားတအူးတီဆုံခဲ့တယ်လို့မြိတ်ခရိုင်အမှတ်1တပ်ရင်းကထုတ်ပြန်ထားပါရီ။မေလ9ရက်နေ့မနက်6နာရီခွဲဝန်းကျင်မှာပြည်သူ့ကာကွယ်ရေးတပ်မတော်မြိတ်ခရိုင်အမှတ1တပ်ရင်းကဝင်ရောက်တိုက်ခိုက်ချေမှုန်းခဲ့တာဖြစ်ပြီးအပြန်အလှန်ပစ်ခတ်မှုနိုင်ဝဲခန့်ဖြစ်ပွားခဲ့တယ်လို့ဆိုပါရီ။တိုက်ပွဲအတွင်းစစ်ကောင်စီလက်အောက် ခံဒုတိယရဲအုပ်တအူးနဲ့ရဲတပ်သားတအူးတို့တေဆုံးခဲ့က6ဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင် G3 Rifle တစ်လက် G100 ကြီးပေါင်းနှစ်ခုလက်ကင်ဖုန်းနှလုံးရာဒူးတစ်စိတ်တစ်စုံနဲ့ Surface Burden တို့ကိုတင်စီရရှိခဲ့ကအထူးကမရှိအောင်မြင်စွာစုခွာနိုင်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်အထိနာသွားတဲ့စစ်ကောင်စီတပ်ကခလာရ285တပ်ရင်းကနေစပူပင်ကြီးရွာကိုလက်နက်ကြီး15ချက်ရန်တမ်းပစ်ခတ်ခဲ့ကအောက်ပေါင်းကြီးရွာမှအရက်သားပြည်သူ5ဦးကိုဖမ်းဆီးသွားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးမြောင်မျိုးမရဲစခန်းမှစစ်ကောင်စီတပ်ဖွဲ့ဝင်6ဦးကိုတိုက်ခိုက်မှုစစ်ဗိုလ်အပါအဝင်4ဦးသေဆုံးတနက်3လက်တင်းစီရရှိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမြောင်မျိုးနယ်မှာရှိတဲ့မြောင်မျိုးမရဲစခန်းမှပြည်သူများထံမှစက်ကြီးကောက်ခံကငွေညှစ်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်6ဦးကိုတော်လှန်တပ်ဖွဲ့များကတိုက်ခိုက်ခဲ့ရာစစ်ဗိုလ်အပါအဝင်4ဦးသေဆုံးပြီးတနက်3လက်တင်းစီရရှိခဲ့ကြောင်း CDSOM ဘူးဆက်ကြစစ်ကြောင်းမှသိရပါတယ်။တိုက်ပွဲဟာတနအီကျော်ကြာမြင့်ခဲ့ပြီးတော့စစ်သား3ဦးမှနေရာမှာပင်တည်ဆုံးခဲ့ကကြီးထိမှန်ခဲ့တဲ့စစ်ဗိုလ်2ဦးဟာစစ်စခန်းသို့မရောက်မီဒဏ်ရာဖြင့်ထပ်မံတည်ဆုံးခဲ့ကကျန်စစ်သား2ဦးမှဒဏ်ရာအပြင်းထန်ရရှိခဲ့ကြောင်းသိရပါတယ်။ဤစစ်စင်ရေးမှာ CDSOM ဘူးဆက်ကြစစ်ကြောင်း MRF စစ်ဖို့စစ်ကြောင်းစကိုင်းခရိုင်တရင်တနေမီကန်ပကဖားနဲ့ဇာမနီပြောက်ကြားတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့ကြောင်းသိရပါတယ်ခင်ဗျာ။ဆလဘီကဏီမျိုးနယ်မှာ Jet Fighter 2စီးဖြင့်၄ချိန်တိုင်၄ချောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းကဏီမျိုးနယ်စူးလီကုန်းရွာကိုမိထီလာရှန်တဲလီဒက်တက် Jet Fighter 2စီးဖြင့်၄ချိန်တိုင်၄ချောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့တင်ပြနေပြန်ကြားရေးကဏီမျိုးနယ်ကထုတ်ပြန်ထားပါတယ်။မေလ9ရက်နေ့နေ့လယ်3:48မိနစ်49မိနစ်58မိနစ်59မိနစ်တို့မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအရက်သားပြည်သူများကိုဥတီက၄ချောင်းတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါ၄ချောင်းတိုက်ခိုက်မှုကြောင့်အရက်သားနေအိမ်များဈေးဆိုင်များထိခိုက်ပျက်စီးခဲ့ရပြီးလူထိခိုက်မှုမရှိခဲ့ဘူးလို့သိရပါတယ်ခင်ဗျာ။ဆလဘီညောင်လေးပင်ခရိုင်မှာစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူ2ဦးသေခလေး2ဦးနဲ့ပြည်သူ2ဦးဒဏ်ရာရနေအိမ်တစ်လုံးထိခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ညောင်လေးပင်ခရိုင်မှာအာနာသိန်းအကြံဘတ်စစ်ကောင်စီတပ်မှကြေးရွာအတွင်းကိုလက်နက်ကြီးနဲ့လေရင်ပစ်ခတ်မှုကြောင့်ဒေသခံပြည်သူလူထုရဲ့နေအိမ်ပေါ်သို့ကြားရောက်ပောက်ကွဲခဲ့ရာမိသားစုဝင်2ဦးသေဆုံးပြီးတော့18နှစ်အောက်အမျိုးသမီး2ဦးနဲ့3နှစ်အရွယ်ခလေး2ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်း KNU ဗဟုမတင်ထုတ်ပြန်ပါတယ်။ဒါအပြင်စစ်ကောင်စီမှဒရုန်းပစ်ခတ်မှုကြောင့်ဒေသခံပြည်သူလူထုရဲ့နေအိမ်တစ်လုံးထိခိုက်ပျက်စီးခဲ့တယ်လို့လက်နက်ကြီးပစ်ခတ်မှုကြောင့်ပြည်သူတအူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။စောတိမြို့နယ်မှာမေလ9ရက်နေ့ကတရဲသမိန်ကျေးရွာမှာအခြေချထားတဲ့စစ်ကောင်စီတပ်ခမရ3539မှကွင်းစိတ်ကျေးရွာတီတာရီဗုဒ္ဓဘာသာဖုန်ကြီးကျောင်းမှာဒရုန်းဖြင့်လက်နက်ကြီးပစ်ခတ်မှုကြောင့်ဖုန်ကြီးကျောင်းအနီးမှာရှိတဲ့ဦးဖိုးပြရဲ့နေအိမ်ထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။မူးမြို့နယ်မှာမေလ9ရက်နေ့ကလည်းအာနာသိန်းအကြံဘတ်စစ်ကောင်စီတပ်မှခေါင်းအင်းကျေးရွာသို့လေရင်ဖြင့်ဘုံကျဲတိုက်ခိုက်မှုကြောင့်ဒေါ်ရီမြင့်58နှစ်ဦးလှမြင့်68နှစ်နှစ်ဦးကြည်စားထိမှန်တည်ဆုံးခဲ့ပြီးတော့မပိုးဒီ12နှစ်နဲ့မောင်ငွေပေါ်3နှစ်အရွယ်ကြည်စားထိမှန်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ကုန်းချောင်းဝါမှစစ်ကောင်စီတပ်များဟာ20ကုန်းချေးရွာကိုဟာဝေစာနှစ်ဆင့်ခွဲလက်နက်ကြီးဖြင့်ပစ်ခတ်ခဲ့တာကြောင့်စောကော်လာသူလက်နက်ကြီးကြည်စားထိမှန်ပြီးတော့ဒဏ်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီရခိုင်တပ်တော် AA နဲ့အတူMU သိန်းတိုက်ပွဲမှာပါဝင်ခဲ့ကြတဲ့စကိုင်းတိုင်းပကဖရဲဘော်များအားဂုံပြူကျူစုဝဲကျင်းပတဲ့တဲ့င်ကိုတင်ပြပေးပါမယ်။ရခိုင်တပ်တော် AA နဲ့အတူရခိုင်ပြည်နယ်နာပါခစစ်ဌာနချုပ်တီရှိရာ MU သိန်းတိုက်ပွဲမှာပါဝင်တာဝန်ထမ်းဆောင်ခဲ့ကြတဲ့စကိုင်းတိုင်းပကဖရဲဘော်များကိုဂုံပြူကျူစုဝဲကျင်းပခဲ့တယ်လို့သိရပါတယ်။အောင်ပွဲရရဲဘော်များကိုစကိုင်းတိုင်းပကဖမှဂုံပြူစုငွေများပေးရချင်းမြင့်ခဲ့ပြီးတော့ကြာဆုံးရဲဘော်များရဲ့မိသားစုဝင်များကိုထောက်ပံ့ကြီးပေးအပ်ခဲ့ကရဲဘော်များကဂုံပြူဥညွန့်အလေးပြုခဲ့ကြတယ်လို့သိရပါတယ်။MU သိန်းတိုက်ပွဲမှာစကိုင်းတိုင်းပကဖမှတယင်းစာပါဝင်ကူညီတိုက်ခိုက်ခဲ့ပြီးတော့ရဲဘော်15ဦးကြာဆုံးခဲ့က80ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ MU နဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နာပါခါကိုအာရခတက်တော် AA နဲ့ပူးပေါင်းတပ်ဖွဲ့များက2024ဒီဇင်ဘာလ20ရက်နေ့မှာအပိသက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးတော့ဒုတိယတိုင်မူဘုံမှုချုပ်တောင်းထွန်းနဲ့တိုင်းစစ်ဦးစည်းချုပ်ဘုံမှုချုပ်ကျော်ကျော်တန်းတို့ကပါအရှင်ဖမ်းမိခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းကြောင့်မင်းစစ်သွေးနဲ့ကာရှယ်တူကပြပူထားတာဖြစ်ပါတယ်ခင်ဗျာ
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်တယန်ဇာတာကိုတဦးတယောက်တစုတပွဲကစီမံခန့်ခွဲတာမျိုးလုံးဝလက်ခံလို့မရကြောင်းပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။တယန်ဇာတာကိုတဦးတယောက်တစုတပွဲကစီမံခန့်ခွဲတာမျိုးလုံးဝလက်ခံလို့မရကြောင်းပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကပြည်ထောင်စုအဆင့်တယန်ဇာတာစီမံအုပ်ချုပ်မှုအဖွဲ့ဤ9မြေဆောင်2025အစည်းအဝေးမှာဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။မိမိတို့အနေနဲ့ယခုအချိန်ဟာတော်လှန်ရေးကာလအလွန်အကောင့်ထဲဖော်ဆောင်မြင့် Federal တယန်ဇာတာမူဝါဒလုပ်ငန်းစဉ်ကိုအထောက်အကူပြုစေဖို့ပြည်သူဗဟုပြုတယန်ဇာတာစီမံခန့်ခွဲမှုဆိုင်ရာအလေးအထများဖွံ့ဖြိုးတိုးတက်အောင်လက်ကျင့်ပြောထောင်နေခြင်းလည်းဖြစ်၍တယန်ဇာတာကိုတဦးတယောက်တစုတစ်ဖွဲ့ကစီမံခန့်ခွဲတာမျိုးလုံးဝလက်ခံလို့မရကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်တယန်ဇာတာသည်ပြည်သူအားလုံးပိုင်ဆိုင်သည့်တိုင်းပြည်အမွေအနှစ်ဖြစ်သောကြောင့်အသွင်ကူးပြောင်းရေးကာလရောက်တဲ့အခါမှာတော်လှန်ရေးကာလလုပ်ငန်းဆောင်ရွက်ချက်တွေနဲ့တော်လှန်ရေးအစိုးရရဲ့အသုံးစရိတ်တွေကိုပြည်သူလူထုထံပွင့်လင်းမြင်သာစွာချပြပြီးရှင်းတန်းနဲ့တကွရှင်းလင်းတင်ပြပေးရမှာဖြစ်ကြောင်းဝန်ကြီးချုပ်ကထပ်လောင်းပြောပါတယ်။အစည်းအဝေးသို့ပြည်ထောင်စုအဆင့်တယန်ဇာတာစီမံအုပ်ချုပ်မှုအဖွဲ့ဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းဒုတိယဥက္ကဋ္ဌနှင့်အဖွဲ့ဝင်များဖြစ်ကြသည့်တယန်ဇာတာနှင့်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်ရေးနှင့်လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနစီမံကိန်းဗန္ဓာရေးနှင့်ယင်းနှံ့မြုပ်နှံမှုဝန်ကြီးဌာနလျှက်စစ်နှင့်စွမ်းအင်ဝန်ကြီးဌာနတို့မှပြည်ထောင်စုဝန်ကြီးများပြည်ထောင်စုဒုတိယဝန်ကြီးများနှင့်အတွင်းဝန်များပြည်ထောင်စုဝန်ကြီးချုပ်ယုံမှအတွင်းဝန်နှင့်ပြည်ထောင်စုအဆင့်တယန်ဇာတာစီမံအုပ်ချုပ်မှုအဖွဲ့ဤအတွင်းရေးမှုယုံအဖွဲ့တို့မှတာဝန်ရှိသူများတက်ရောက်ခဲ့ကြပါれခင်ဗျာဒုတိယသတင်းအနေဖြင့်စကိုင်းငလင်ဘေးအပေါ်မင်းအွန်လိုင်းဤခီးသွွားမြင့်တင်ရေးအစီအစဉ်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းဒေသကြီးတွင်ငလင်ဘေးတံကြောင့်အိုးအိမ်များပျို့ပြတ်အသက်ဆုံးရှုံးမှုများနှင့်ဒေသခံများ၏ဘဝများထိခိုက်ပျက်စီးခဲ့ရသည့်အချိန်တွင်စစ်ကောင်းဆောင်မင်းအွန်လိုင်းဤအာဏာသိမ်းစစ်တပ်ကထိခိုက်နစ်နာသူများအားထိရောက်စွာကူညီထောက်ပံ့ရန်ပြက်ကွက်ယုံမျှမကထိုဘေးတံကိုအမျက်ထုတ်ရန်ရှက်ဖွယ်ကောင်းသောအစီအစဉ်တစ်ခုကိုထုတ်ပြန်ခဲ့ပါသည်။စစ်တပ်၏ထုတ်ပြန်ချက်တွင်ငလင်ဘေးသင့်ဒေသများသို့ပြည်တွင်းပြည်ပခီးသွွားများကိုဖိတ်ခေါ်ကာပျက်စီးမှုများကိုလေ့လာကြည့်ရှုရန်နှင့်ထိုဒေသရှိဟိုတယ်နှင့်ခီးသွွားလုပ်ငန်းများမှတဆင့်ဝင်ငွေရရှိရန်အကြံပြုထားပါသည်။ဤအဆိုသည်လူသားချင်းစာနာမှုကင်းမဲ့ယုံသာမကဒေသခံများ၏ဆုံးရှုံးမှုနှင့်ဝန်내မှုကိုအသုံးချကာစီးပွားရေးအကျိုးအမြတ်ရှာဖွေရန်ရည်ရွယ်သည့်ရက်ဆက်ကြမ်းကြုတ်သောလုပ်ရက်တစ်ခုဖြစ်ပါသည်။ငလင်ဘေးတံကြောင့်အိုးအိမ်မဲ့သူများအသက်ဆုံးရှုံးခဲ့ရသူများ၏မိသားစုများနှင့်ဒဏ်ရာရသူများသည်အရေးပေါ်အကူအညီပြန်လည်ထူထောင်ရေးနှင့်စိတ်ပိုင်းဆိုင်ရာထောက်ပံ့မှုများလိုအပ်နေချိန်တွင်စစ်တပ်ကထိုအစားသူတို့၏ဝန်내ဝယ်အခြေအနေကိုခီးသွွားဆွဲဆောင်မှုအဖြစ်အမည်တပ်ကစီးပွားရေးအခွင့်အလမ်းအဖြစ်ထုတ်ပြန်ခဲ့ပါသည်ခင်ဗျာဆလဘီဟ ோம் လင်းမြို့အနီးနှင့်တာစီမြို့အနီးတွင်ရစ်စတာစကေး 4.3 အဆင့်နှင့်ရစ်စတာစကေး 5.3 အဆင့်မြင်းကလင်းများလှုပ်ခတ်တဲ့သတင်းကိုတင်ပြပေးပါမယ်။မေလ9ရက်နေ့ည 8:10 မိနစ်အချိန်ခန့်တွင်သကိုင်းတိုင်းဟ ோம் လင်းမြို့အနီးမြေအောက်အနက်110ကီလိုမီတာကိုဗဟိုပြု၍ရစ်စတာစကေး 4.3 အဆင့်နှင့်အင်အားအနည်းငယ်ရှိသည့်မြင်းကလင်းတစ်ခုလှုပ်ခတ်ခဲ့ကြောင်းမြို့သားညီညွတ်ရေးအစိုးရမှသတင်းထုတ်ပြန်ပါတယ်။အလားတူမေလ9ရက်နေ့နေ့လယ် 3:09 မိနစ်အချိန်ခန့်တွင်မန္တလေးတိုင်းတာစီမြို့အနီးမြေအောက်အနက်10ကီလိုမီတာကိုဗဟိုပြု၍ Richter scale 5.3 အဆင့်နှင့်အင်အားအသင့်တင့်ရှိသည့်မြင်းငလင်တစ်ခုလှုပ်ခတ်ခဲ့ပါသည်။သကိုင်းငလင်ကြီး၏နောက်ဆက်တွဲငလင်ငယ်များဆက်လက်လှုပ်ခတ်နိုင်သည့်အတွက်ငလင်ဘေးဆောင်ရန်ရှောင်ရန်သတိပြုရန်များနှင့်အညီနေထိုင်ကြပါရန်အသိပေးထားပါသည်ခင်ဗျာ။ဆလဘီတီဘောမြို့နယ်နှင့်နောင်ချိုမြို့နယ်တွင် PSLF TNL မြေယာနှင့်တစ်တော်ထိန်သိမ်းကာကွယ်ရေးဌာနမှသတိပေးဆိုင်ပုံများတက်ဆင်တဲ့သတင်းကိုတင်ပြပေးပါမယ်။တအောင်းပြည်တပ်မှနှင့်နယ်မြေတီဘောမြို့နယ်နှင့်နောင်ချိုမြို့နယ်တွင် PSLF TNL မြေယာနှင့်တစ်တော်ထိန်သိမ်းကာကွယ်ရေးဌာနမှသတိပေးဆိုင်ပုံများလိုက်လံတက်ဆင်ပေးခဲ့ကြောင်း PSLF TNL မှသတင်းထုတ်ပြန်ပါတယ်။ထို့သတိပေးဆိုင်ပုံများကိုမေလ6ရက်နေ့တွင်တီဘောမြို့နယ်အတွင်းရှိတီဘောကျိုးဝိုင်းနှင့်ကွမ်းလုံကျိုးဝိုင်းမေလ9ရက်နေ့တွင်နောင်ချိုမြို့နယ်ရှိကောက်ထိတ်တရားတွင် PSLF TNL တစ်တော်ထိန်သိမ်းရေးဌာနမှသတိပေးဆိုင်ပုံများကိုလိုက်လံတက်ဆင်ခဲ့တယ်လို့ဖော်ပြထားပါတယ်။ထို့သတိပေးဆိုင်ပုံတွင်တစ်ဝါခုတ်ချင်းတော်မီရှုချင်း
ဒီနေ့ကတော့ဒီနေ့ပြည်သူတွေကိုမပြုတ်လို့ရန်ပြုတ်လို့ပါကထိရောက်စွာအရေးယူမည်ဟုပါရှိပါတယ်ထို့သည်ပေးဆိုင်ပုံများကိုပြီးခဲ့သည့်ဧပြီလတွင်လဲကုတ်ခိုင်မြို့နယ်နှင့်နမ်ခမ်းမြို့နယ်တို့တွင်စုစုပေါင်း3ပေးဆိုင်ပုံ57တပ်ဆင်ခဲ့ပြီးဖေဖော်ဝါရီလတွင်လဲပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးPSLF ဒီခုနောက်ဆုံးသတင်းနေဖြင့်အာဘန်အော်ပရေရှင်းကော်လမ်ရဲ့ဂန်းငါးလက်ကမ်ပိန်းမိတ်ဆက်တဲ့သတင်းကိုတင်ပြပေးပါမယ်။တော်လိုင်းရဲ့အတွက်လိုအပ်နေတဲ့ကွက်လက်တစ်ခုကိုဖြေဖို့အာဘန်အော်ပရေရှင်းကော်လမ်ရဲ့ဂန်းငါးလက်ကမ်ပိန်းလေးကိုပါဝင်နိုင်ကြောင်းဖိတ်ခေါ်ထားပါတယ်။အာဘန်အော်ပရေရှင်းကော်လမ်ဆိုတာမြို့ပြနှင့်မြေပြန့်စစ်ဆင်ရေးတွေကိုမဟာဗျူဟာကြကြအလုံးလုံးနိုင်ဖ
စ်တင်နှံပို့ချမှုတွေလှုပ်ဆောင်ခဲ့တဲ့စစ်ကြောင်းတစ်ကြောင်းဖြစ်ပါတယ်။ကမ်ပိန်းကိုလှုပ်ရခြင်းဟာလက်ရှိလက်နက်ခဲယမ်းမပြည့်စုံမှုများကြောင့်မဟာမိတ်များနဲ့ပူးရွေးပြီးစစ်စင်ရေးများတွင်အလှည့်ကျလက်နက်များကိုငှားရမ်းသုံးစွဲနေရပြီးကာကင်းများတိုက်ပွဲများပေါ်ဆောင်နေရကပြုလုပ်မည့်ကမ်ပိန်းအောင်မြင်ဖို့လိုအပ်တယ်လို့ဆိုပါတယ်။လက်ရှိ UOC အဖွဲ့ဟာစစ်စည်းကမ်းကောင်းမွန်တဲ့စစ်အင်အားတည်းရဖြစ်လာစေဖို့နဲ့မြေပြင်သို့စစ်စင်ရေးများဝင်ရောက်ထိုးဖောက်နိုင်ရေးအတွက်ပြင်ဆင်မွမ်းမံရင်းမဟာမိတ်တပ်ဖွဲ့များသို့အရာရှိငယ်တင်တန်းဖောက်ခွဲရေးတင်တန်းမျိုးပြစစ်စင်ရေးတင်တန်းများပို့ချလျက်ရှိပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
အဘူဒန်အန်နီယမ်မှကာဝယ်နိုင်ရန်ယခုချိန်ကဟာရာသီဥတုပူပြင်းတဲ့အတွက်ကြောင့်ချွေးထွက်များပြီးခနာကိုတွင်းမှရင်းနှစ်ဒက်စာများဆုံးရှုံးကအဘူဒန်ကြောင့်တတိလက်ချင်းဟီးစထရော့ဖြစ်နိုင်ပါလေ။အချိန်မီကုသမှုမခံယူပါကအသက်ဆုံးရှုံးနိုင်ပါလေ။ကလေးများတက်ကြီးရွယ်များနှင့်နာနာရှည်ယောဂါသင်များကိုနေ့လယ်ပိုင်းမှာအရေးရအေးမြပြီးလေဝင်လေထွက်ကောင်းတဲ့နေရာများမှာနားနေပါစေ။နေဘူးထဲသို့ထွက်ရပါကထီးသို့မဟုတ်အုတ်ထုတ်ဆောင်ပါအရေးရသောနေရာများမှာမကြာခဏအနာယူပါ။အလင်းပြန်သောအဖြူရောင်သို့မဟုတ်အယောင်ဖျော်သောပေါပွချောင်းချောင်းချီတဲ့များကိုဝတ်ဆင်ပါ။နေဘူးထဲမှပြန်လာပြီးချက်ချင်းရေချိုးခြင်းနဲ့မနေ့7နိုင်မှညနေ9နိုင်တွင်အမိုးကမရှိသောနေရာများမှာရေချိုးဝတ်လျှော်ခြင်းများကိုရှောင်ကျင်ပါ။ပူပြင်းသောနေရာအောက်မှာအလုံးလုံးခြင်းနဲ့ကိုယ်လက်လှုပ်ရှားခြင်းများကိုရှောင်ကျင်ပါ။အရက်တောက်ခြင်းကြောင့်အဘူဒံကိုပုံမပြင်းထန်စွာခံစားရနိုင်သဖြင့်ရှောင်ကျင်ပါ။ရေနှင့်တဆားရေကိုလုံလောက်စွာတောက်ပါရဲ့အမျိုးသားညီညီရေးဆိုရကျမ်းမာရေးဝန်ကြီးဌာနမှသတိပေးနှိုးဆော်ထားပါလေခင်ဗျာ
ရေဒီယိုအယူဂျီမှဆက်လက်ဆက်နွှဲနေပါတယ်ရှင်ဆက်လက်ပြီးမင်းငိမ့်အေးရေးသားထားတဲ့ခက်တီလွယ်သည်ဆိုတဲ့တော်လှန်ရေးကြံကိုလွတ်လပ်နေမှုမှခန်းစားတင်ဆက်ပြီးမှာဖြစ်ပါတယ်ရှင
်ခက်တီလွယ်သည်မင်းမွေးနေကိတ်ကဗန်ကြီးတိုက်နယ်တင်မကအထွေထွေကုမရတဲ့ကုလသမကတိမောင်းတုံကအမေရေရင်နဲ့ဥစဉ်တယောက်ကိုဥခိုက်လူလဲခက်ကြပြားလဲခက်တဲ့ကြပြားဆရာတယောက်ဘယ်ဘဝရောက်နေပြီလဲနေကြာတွေစီကျိတ်အနေမကြာတဲ့နေကြာတွေကြပြားကိုဖိကျိတ်တော့ကြပြားပဲပြန်ထွက်စရာရှိတာပေါ့ဒီဘဝမှာပယ်တရားကဲတရားဆက်မရတဲ့အကျွေးနဲ့ခက်သည်ကြပြလို့ရေးရင်ကြပြမဖြစ်လို့ကြပြမဖြစ်အောင်ရေးလိုက်တယ်ဘဝဆက်ဆက်ရင်ကျေးတဲ့အစိုးရနဲ့သာစင်ပြိုင်ဖြစ်ပါစေမင်းငိမ့်အေး
ရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့ထန်ချင်းမန်ရေးသားကြီးအာလင်းတီဆိုထားတဲ့သွားနှစ်တော်သူငယ်ချင်းဆိုတဲ့တော်မှန်ရေးတဲ့ချင်းဖြစ်ပါတယ်ရှင်
ချစ်စေလို့ပဲ ဝါဝါရင်ယူရင်စူတောင်းပြီးတယ်ဒီတဲ့ရင်ငိုလောင်မြိုင်လုံးနေတယ်အနေရလို့ပါပဲဆုံးတွေ့ကြတာမကြသေးပဲဟာတဲ့ငယ်ချင်းနေဝင်ချင်းစောလို့စမရဲပွားရဲတွေ့ဆုံးကြုံခွဲမမြဲတာတည်ထားလဲရာလဲအစိုးနဲ့ခွဲချိန်မဖြေတာပါလားဘာနဲ့မောတငယ်ချင်းနှုတ်ဆက်တဲ့တငယ်ချင်းအပြာစက်ဖို့လားခံရမင်းဒီညတွေတောင်းဝန်ချေနေရောတော့ပြန်ဆုံးမယ်မတို့ရဲ့သူရဲ့ကစေလိုပဲ ဝါဝါ ရင်ယူရင်စူတောင်းပြီးတယ်ဒီတဲ့ရင်ငိုလောင်မြိုင်လုံးနေတယ်အနေရလို့ပါပဲဆုံးတွေ့ကြတာမကြသေးပဲဟာတဲ့ငယ်ချင်းနေဝင်ချင်းဆောလို့မာတယ်ပွားတဲ့တွေ့ဆုံးကြုံခွဲမမြဲတာတည်ထားလဲအစိုးနဲ့ခွဲချိန်မဖြေတာပါလားတောင်းနေမောတငယ်ချင်းနှုတ်ဆက်တဲ့တငယ်ချင်းပြာစတဲ့ပုံနာရခင်ရမင်းဒီညားရတောင်းဝန်ချေ
ဆလဒီရေဒီယို NUG ရဲ့ဒိုင်းဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုရေဒီယို NUG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ပမေနောအံတုနနိယိုက်ဆတ်အေဟုတ်ကေဟေမခကုမ်ထောင်းဟိကနမ်ကုနေမဟဘုခာအဟမ်နပ်တုငိုယမ်အဟိနံခွန်စမတံကသတ်တုငေနေယောငိုင်တုကောင်ပအခစကမန်တမ်နုအာခွတ်တုံအယောကောဝါယဖု पासे केदम नो केतिया थंग अंगिनोका मुइखम जाना केदम अनुता कोकी प्लेक फुसुन तुंगनाकम कनेसुम ए उतेलो एन्युजिनो केतिया थंगया अथुमनाका सिकपनो सन्योलु आयाको अखुर तुम बुखा अक्सु खमसु पमन बाते आपंग नुमे खाता पमिक थम अंगना हाले आथेलो हुकुम हाले खाका सुम हाप के नवा संगी बिकतिया थंगे यमो द कमउ बुखा अखम नबम सेत्सा पनो खोजोंग मेंतम लु आ यको पोइसे ठीक उप पोसिनो लम द कितेलो मेंतम लु ने पाखो उमनो थंग अपंगा काकेने बुखा अखम नबम थंग लुंगा अथाप खमनेबा अथाप यको पोइसे इम अम सो पोसिलो असोया योंग इमेपी अकदम अकलो पोसिके अनितिया काकेने असुन गना खांगा बे ठीकके तिलु थंग अनियु हुआ काकेने बुखा अखम नबम खोजों नु आयो को वाया फ इकट ए ह अनि पोसी ठीक गुक्ता जंग सेनो खमा काकेने मेंतम लुन हेया नौखा खोजों नु खातवे यगो पोइसे आंलु युखा खुक थिलु हाख्रै लेप कितिलु तमेंता पोस नो अबी नो कासलांग वेकिया काकेने असुन कना शोखो इम हिंग बकिया इम थुमके पोसी किया काकेने याना गत मुई हुत उमंग अनुता कोके प्लेक फुसुन तुंग नोकं काने सुम ए उतिलु एन्युजिनो तुखा अक्थुम नबम थंग अकपा हुआ काकेने पीटीएफ दुपो बयासुन नेपजिरोंग बुकिया खनहे अबंगं दुपो उलता मुइखन पे अनन अबंगं काने सुम ए उ अनतिया काकेने असुन कना तुंग नोकं यो पिकपाक लके अक्सेंग दुपो बयम पे काने यो बेकेने अनतिया काकेने अहिंता एन्युजियांग लुइलो खोकुप असुम नाम नम नौखा आले खमनो बथांग फुआ काकेने तखलात उपसुन हिनंग सेन हे जक्यान्या मुइखन सुइलेना खक्तक केयुन गोसेबी आंदोय खांगवान अनि युमत नितुआ फंग लत फैलो खोआ काकेतिले एन्युजिनो थांग अकपा काकेने सत्सपनो योसान्योनालु आयोको अफंग बुखा अक्सं खनसुम हेनंग बापे अबंग नुमी खाजा पमिक थुम आंदोना हाले आथिलु अखकुम हाले खात कसुम हापकेन हासेंगि बे बक्किया काकनि असुबो थिकिए खांग हाले आत्सुन एएपीपी नो असलांग अनिंगमिंग आयो आयु हुआ काकनि असुना उमंग हासेंगि बिंग बक्किया काकनि थिकिए उमेनंग महासुन खतजोंग नो आयो को अफंग थि उलता फुहिंदा सेत्सपनो सेनेदम अनियो को अंगेन अनतिया काकेनिम असुना हाले आतं कासुन मकोय खवा महथिलु दम सैकिया काकेनि असुना थया सकाइन खवा फुथिलु अंगहिनो का दम सैकिया काकेनि असुन कना उमंग थिकिए तेलु मुखा वया कोयकिया खांग हा अनिसालांग उपी यो बेबे उपकेत अनतिया काकेनि सुंगाय किनु बबेनो आंतु ननि ब उनि
अकुम दुलु बखोआ देकुंग अनि उआ माया पोक दुइ थिकि बुंगयान या सोंगतो इलु खांगाक्लुम थिकु लेमबोय किनि खम देकुंग अनि उ माया बुंगयाने सुन अमयुकुमा अनि प्राणा काकि अक्लुम अक्लि अपेलेप अपुलुम अंगतुन अक्सक अंगहुम तियारेकि अहिने हिन कुको इसेउलु अदुपसा निनहेउंपि पोकलुइ थिकियानि असुनाफु हिना कुइ सकि सोंगतोइ अंगछोवया अतुइलम हुमातवाइ थुकिनि देकुं अनि उवामाया पोकलुइ थिकि बुंगयाने हिन अथानु तुकअवेना अथिथाया तुकअवेना थुना वेक्या काकि असुनाथुन ननिवाफांग यामसिंगनाके ननियाबुमसिवाइ पोकलुइ थिकियेसुन कुननिया हेखै बिंगबिंगवाइ असुने सुन अक्दुमा पोकुलु यालेमसो थीकुक सखोकिनी कुउप एयांग खो बुंगयान माइन ननियाफुंग खाक्सेयोंपी ननियामथेइबाय नफुआ कु अकुइसेता अथोनुंगता सिंगनाके यामसिंगलु सोंगइकी खांग ननियाफ्रावाइ
दिगनी गारो दिम्याले बे रेडियो एनयूजी ये सीजन रेगो खित्ता यनालाइबामे မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။